ုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဟာမြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်နဲ့နယူးယောက်မြို့ကကုလသမဂ္ဂအထွေထွေညီလာခံရဲ့ဘေးအတွက်ဆွေးနွေးပွဲမှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ဖွံ့ဖြိုးတိုးတက်မှုတွေရဲ့အရေးပါမှုကိုသူအသိအမှတ်ပြုပါတယ်။ဒါမဲ့လည်းနိုင်ငံပြုပြင်ပြောင်းလဲရေးတွေလှုံ့ဆော်ချက်တွေကိုမြန်မာအစိုးရကအရှိန်မြှင့်လှုံ့ဆော်သင့်ပါတယ်လို့မစ္စတာဘန်ကီမွန်ကဦးဝနမောင်လွင်ကိုတင်းနှင်းရီနေကပဲပြောသွားခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးနဲ့ဖွံ့ဖြိုးမှုဆိုင်ရာကိစ္စရပ်တွေအတွက်အခက်အခဲတွေနဲ့ဖြေရှင်းတဲ့နေရာမှာကုလသမဂ္ဂကတေချာကူညီပါမယ်ဆိုပြီးတော့လေမစ္စတာဘန်ကအထက်လောင်းပြောကြားသွားပါတယ်။မြန်မာနိုင်ငံကစစ်တပ်ရဲ့ရင်းနဲ့အစိုးရဟာဟိုးရင်တွေကပိတ်ထားတဲ့ Internet website အများအပြားကိုလည်းကြာသပတေးနေ့ကပဲဖွင့်ပေးလိုက်တာပါ။အဲ့ဒီထက်မှာတော့ VOA writer နဲ့ BBC website တွေလည်းပါဝင်ပါတယ်။ဒါအပြင်ကုလသမဂ္ဂကသတ်မှတ်ထားတဲ့နိုင်ငံတကာဒီမိုကရေစီနေ့ကိုပြည်သူတွေဆင်နွှဲဖို့ကိုလည်းပထမဦးဆုံးအကြိမ်ခွင့်ပြုလိုက်ပါတယ်။မစ္စတာဘန်ကမြန်မာနိုင်ငံမှာအကျဉ်းချခံနေရဆဲဖြစ်တဲ့နိုင်ငံရေးအကျဉ်းသားတွေကိုအမြန်ပြန်လွှတ်ပေးဖို့လည်းထပ်ပြီးတော့တောင်းဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံတလောကအကျဉ်းထောင်တွေမှာကတန်ဃာတော်ကျောင်းသားပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနဲ့အရှိန်တွေအပါအဝင်ဖမ်းခံနေရတဲ့နိုင်ငံရေးအကျဉ်းသားစုစုပေါင်း 2,100 ကျော်ရှိနေတာပါ။အခုတလောမှာမြန်မာအစိုးရတက်ကဒီမိုကရေစီလိုလားတဲ့အတိုက်ခံတွေနဲ့အနောက်တိုင်းအစိုးရတွေအပေါ်မှာဆက်ဆံရေးပြောင်းလဲလာမှုတွေကြောင့်1960ပြည်လုံးနှစ်တွေကစစ်ဘိုလ်ချုပ်တွေရဲ့အုပ်ချုပ်မှုအောက်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့ထင်မြင်ယူဆချက်တွေအများကြီးထွက်ပေါ်နေပါတယ်ရှင်။